ရုရှားသမ္မတဗလာဒီမီယာပူတင်ဟာလာမယ့်သတင်းပတ်အတွင်းပြည်သူနိုင်ငံတွားရောက်မဲ့သူခီးစဉ်ကိုဖြတ်သိမ်းလိုက်ပါတယ်။သမ္မတပူတင်နဲ့ဆီးရီးယားအရေးတခုတည်းကိုသာအဓိကထားဆွေးနွေးသွားမှာဖြစ်ကြောင်းပြည်သူသမ္မတဖရန်ဆွာအော်လန်ကပြောဆိုပြီးနောက်မှာအခုလိုသတင်းထွက်ပေါ်လာတာပါ။လာမယ့်အော်တိုဘာလ19ရက်နေ့မှာသမ္မတပူတင်ဟာပြည်သူနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာပါ။ရုရှားနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမြို့ပေါ်ဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာဆီးရီးယားမှုတင်နိုင်တယ်လို့ပြည်သူနိုင်ငံဂျာယေဝန်ကြီးယန်မတ်အေရိုကပြောဆိုပြီးအခုလိုခီးစဉ်အပြောင်းအလဲတွေဖြစ်လာတာလည်းဖြစ်ပါတယ်။ဘုံကျဲတိုက်ခိုက်မှုဟာဆစ်ရဆွေးမှုမြောက်ပြီးအလက်ပိုမြို့တိုက်ခိုက်မှုတွေမှာရုရှားကောင်းဆောင်တွေအပြင်တခြားသူတွေလည်းပါဝင်ကြောင်းမစ္စတာရီရုကပြင်သစ်အင်တာရေဒီယိုကိုပြောပါတယ်။ဘယ်လိုစုံစမ်းစစ်ဆေးမှုစတင်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတကာရဆွေးမှုတရားရုံးကရှိနေရှိရတဲ့နဲ့တိုင်ပင်သွားမယ်လို့သူကပြောပါတယ်။ရုရှားဘက်ကတော့ဆီးရီးယားနိုင်ငံတွင်းကရဲသားတွေပေါ်တိုက်ခိုက်တာမျိုးမရှိဘူးလို့အကြေကြေညင်းဆိုထားတယ်လို့သမ္မတပရှောက်အာဆက်အစိုးရကိုအားပေးထောက်ခံပြီးအကြမ်းဖက်အုပ်စုတွေကိုသာပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ။